မြန်မာစစ်တပ်ကိုလက်နက်နဲ့အခြားကရိယာပစ္စည်းတွေနည်းပညာတွေမပေးကြဘို့ဥရောပသမဂ EU ကနိုဝင်ဘာ20ရက်နေ့မှာကုလသမဂ္ဂကိုတောင်းဆိုလိုက်ပါတယ်။နှုတ်ခွေးကောင်စီဆုံးဖြတ်ချက်55မြင်းဆောင်20မှာပြောထားတဲ့အတိုင်းလက်နက်ခဲယမ်းမီးကြောင့်စစ်သုံးပစ္စည်းတွေတိုက်လေရင်စီထောက်လိုင်းရေးပစ္စည်းတွေနဲ့နည်းပညာတွေကိုမလွှဲပြောင်းမယောင်းချကြဘို့ EU ကတိုက်တွန်းလိုက်တာပါ။69ချိန်မြောက်အထွေထွေညီလာခံမှာလူခွင့်ရေးကိစ္စတွေကိုစဉ်းစားတဲ့တတိယကွန်ပတီအတွက်အဆိုပြုဆုံးဖြတ်ချက်ကိုတင်သွင်းရမှာ EU ကအခုလိုပြောခဲ့တာပါဒီဆုံးဖြတ်ချက်မူကြမ်းကိုပြင်ဆင်ရမှာအစ္စလာမ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကပူပေါင်းဆောင်ရွက်ခဲ့တာပါတိုင်းပြည်တော်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မတော်မတရားလုပ်နေတာတွေကို EU ကရှုတ်ချလိုက်ပါတယ်စစ်တပ်ကလေကြောင်းတိုက်ခိုက်တာအစူလိုက်ပြုံးလိုက်တတ်တာညှင်းပန်းနှိပ်စက်တာလိမ်မိုင်းဆိုင်ရာနဲ့လိန်ယူဆပွဲပြားမှုအခြေခံအကြမ်းဖက်တာစတဲ့မတရားအင်အားသုံးလုပ်နေတာတွေနဲ့ထင်းသလိုဖမ်းဆီးနေတာတွေအတွက်ရရမေအကြောင်းလဲ EU ကြေညာချက်မှာဖော်ပြထားပါတယ်